တောင်ကိုရီးယားနိုင်ငံမှာဒီနေ့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ69ယောက်ရှိပြီးဒါဟာပြီးခဲ့တဲ့မေလ28ရက်နေ့ကလေးကဆိုရင်နေ့စဉ်ကူးစက်မှုနှုန်းအများဆုံးစတင်တင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်တောင်ကိုရီးယားနိုင်ငံမှာယောဂါကူးစက်ခံရသူ12383ယောက်နဲ့တည်ဆောင်းသူ280ထက်မနည်းရှိသွားပြီဖြစ်ပါတယ်။ဒီနေ့ကူးစက်ခံရသူတွေက31ယောက်ကတော့ပြည်ပကနေလာတဲ့သူတွေဖြစ်ပြီးတော့ကျန်တဲ့သူတွေကတော့ပြည်ထဲမှာကူးစက်ခံရတဲ့သူတွေဖြစ်ပါတယ်။မီလာအစောပိုင်းကစပြီးယောဂါကူးစက်မှုအသစ်တွေတက်ရှိလာပြီးတဲ့နောက်တောင်ကိုရီးယားမှာဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်အတော်လေးကိုခက်ခက်ခဲခဲထိန်းချုပ်နေရပြီးကူးစက်မှုအများစုဟာဆိုးမျိုးနဲ့အဲ့ဒီအနီးအနားတစ်ဝိုက်ကဖြစ်ပါတယ်။ဒီနိုင်ငံဘေကျင်းမြို့မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမပြတ်နဲ့အောင်တင်းတင်းကြပ်ကြပ်ထိန်းချုပ်လာနေတာကြောင့်ယောဂါကူးစက်မှုနှုန်းဟာကျဆင်းခဲ့ပါတယ်။ဒီနေ့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ22ယောက်ရှိပြီးတော့တခြားမြို့တွေမှာတော့9ယောက်ရှိပါတယ်။ဗိုင်းရပ်ကြောင့်ဆင်းရုံတက်နေရသူ308ယောက်ရှိပြီးတည်ဆောင်းသူတယောက်မှမရှိဘူးလို့သိရပါတယ်။ဘေကျင်းမြို့ကကူးစက်ခံသူတယောက်ကတော့ချန်ပင်းခရိုင်မှာရှိတဲ့ပီကင်းတက္ကသိုလ်ဆင်းရုံကဒူနာပြူတူဖြစ်ပြီးတော့အခုခါမှာအဲ့ဒီဆင်းရုံနဲ့အနီးနားတစ်ဝိုက်ကလူတွေရက်ကွက်တွေကိုကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချမှတ်ထားပါတယ်။ဩစတြေးလျနိုင်ငံမှာတော့ဗစ်တိုးရီးယားပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေ10ကနန်းနဲ့ချီပြီး4ရက်သလိုက်ဖြစ်ခဲ့တာကြောင့်လာမယ့်ဒဏ္ဍာရီကစပြီးတော့ကန့်သတ်မှုတွေလုပ်သွားဖို့ရှိနေပါတယ်။ဒီနေ့မှာတော့နောက်ထပ်ဗိုင်းရပ်စ်ကူးစက်သူ25ယောက်ရှိခဲ့ပြီးတော့ဒါဟာနှလအတွင်းမှာနေစဉ်ကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။ဒါကြောင့်လာမယ့်ဇူလိုင်လ12ရက်နေ့ထိအိမ်ထဲမှာဧည့်သည်9ယောက်ထပ်ပိုးပြီးမစုဝေးဖို့နဲ့အပြင်မှာဆိုရင်တော့10ယောက်ထပ်ပိုးပြီးမစုဝေးဖို့ကန့်သတ်သွားမှာဖြစ်တယ်လို့ Victoria ပြည်နယ်ဝန်ကြီးချုပ် Daniel Andrews ကပြောပါတယ်ခင်ဗျာ။